Pinyai Uri Pinsenye Sanapia Buema, Pawangere, Chong Naru, Anabaniga Puma Tap, Yasuzi Michiban and Sadinaijo, Pansi Taraha, Uri Nemanino Bulu Uri Pinashiniga Topia Piosu, Lepare, Sanapia Pima, Chong Natavis Kangu, Anabanibaga, Leveram Yuma, Champa Piu Quimbi, Naya Dima, Chong Nagongi, Layland, Pansi Kiran, Patalu, Gulu, Piosu, Layta Pipare, Piesumu, Kuzo, Wenga, Suzi, Timbia Tavare.
ပကိုတိုင်းလက်ပံမျိုးမှာចောင်းသားတွေရဲ့ပြင်မှာတပိတ်စခန်းကိုအကျန်းဖက်ဖြိုခွင်းပြီးတရားကြောင်ကိုဖမ်းဆီးထင်းထင်းလိုက်တဲ့အပြင်အဲ့ဒီနောက်ပိုင်းရဲ့တင်မှာလဲចောင်းသားတွေကိုပုံမှန်မတက်တက်တည်အထောက်ထားခိုင်းလုံးမှုရှိပဲအပြင်မှာရှိနေတဲ့ဘာကတចောင်းသားခေါင်းဆောင်တွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးမှာအာရှလူခွင့်ရေးကော်မရှင်ကဦးမင်းလုံဦးက တယ်တာဝတီကျင်းအောင်ပို့လိုက်တယ်လို့ကျွန်တော်တို့သိရပါတယ်တာမန်ပြည်သူတို့တယောက်ကိုဖမ်းမယ်ဆိုလို့ရှိရင်24နာရီတည်းကြော်လွန်ပြီးတော့ထုံအောင်ထား권မရှိပါဘူးအဲ့ဒီလိုထုံအောင်ထားမယ်ဆိုလို့ရှိရင်တရားရုံးကိုတင်ပို့ပြီးတော့မှချုပ်ရမှန်ယူရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်ပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ပါဒုနည်းတူစွာပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းနိုင်ငံသားတယောက်ရဲ့ရပိုင်ခွင့်ဥပဒေရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေမှာနိုင်ငံသားတဦးတယောက်ကို24နာရီခန့်ကြော်လွန်ပြီးတော့ဥပဒေနဲ့အာဏာချုပ်နှောင်ခြင်းမပြုရဆိုတဲ့အခွင့်အရေးပြဋ္ဌာန်းထားတာရှိပါတယ်။တရားရုံးမှာအမှုဆွဲတင်ဖို့အတွက်အချက်လည်းမလုံလောက်သေးဘူး။မလုံလောက်သေးတဲ့အခါကျသူတို့တရားရုံးကိုမတင်နိုင်သေးဘူး။ရှင်းပြောရရင်အခုဖမ်းထားတဲ့ចောင်းသားတွေတော်တော်များများကပြန်လွှတ်ရမယ်ဂိမ်းဆိုင်နေ။အဲ့တော့လက်ရှိအစိုးရလက်ထက်မှာပြည်ထရေးဝန်ကြီးဌာနလက်အောက်ကမြန်မာနိုင်ငံရဲတပ်ဖွဲ့လုံဆောင်နေတဲ့ကိစ္စရပ်တွေကကျွန်တော်တို့တော်တော်မေးမြန်းဖို့လိုအပ်လာတဲ့ကိစ္စတွေဖြစ်တယ်
။ပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြနေကြတဲ့ဘဂဒကျောင်းသားခေါင်းဆောင်တဦးလည်းဖြစ်လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဘဂဒအဖွဲ့ရဲ့15ဦးကော်မတီဝင်လည်းဖြစ်တဲ့မုံရွာနီးပညာတက္ကသိုလ်ကျောင်းသားမောင်ဆိုးလိုင်ကိုအာဏာပိုင်တွေကမလတ်စေနေညာကသူနေတဲ့အဆောင်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖခင်ဖြစ်သူဦးကျော်ထေးက VOA ကိုပြောပါတယ
်။အင်္ဂလိပ်လိုဆေးကြီးကဆင်လာရပါဗျာ။ကျွန်တော်တို့ကတော့အဲမှာဒီနေ့ဝေးရတော့ကျွန်တော်ခေါ်တော့ရဗာရောက်နေခေါ်တော့မပြီးလိုက်အောင်ကြ။ဆောင်းကည10နာရီလောက်မှာဒီနေ့ဒီရောက်ပါလိမ့်လို့ဗာရောက်လို့လည်းခေါ်ပြီးတော့ဒီလိုဖမ်းသွားတယ်ဒီကမျိုးပြီးတော့ကြ။ရေးချက်ဆောင်နေမှာခင်ဗျာ။ရေးချက်ကဗာရောက်ဒီအကြောင်းကြားတယ်ခင်ဗျာဒီဖမ်းတဲ့အကြောင်းကိုဖုန်းနဲ့ပဲလှမ်းပြီးတော့ပြောတာသူလည်းဒါလည်းမပြောဘူးဗျာဖုန်းနဲ့ပဲခုနဲ့လှမ်းပေးတယ်ခင်ဗျာ။အဲ့တော့ကျွန်တော်လိုက်သွားကြည့်တယ်ဗျာ
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်ကိုခြေတက်လာတဲ့ကျောင်းသားတပိတ်ပင်မစစ်ကျောင်းမြင့်ကြံမြို့ကိုရောက်တဲ့အချိန်ဇန်နဝါရီလ26ရက်နေ့ကမြင့်ကြံဒီဂရီကောလိပ်အလံတိုင်မှာတင်ထားတဲ့နိုင်ငံတော်အလံကိုဖြုတ်ချပြီးကျောင်းသားတွေကခွတ်တောင်းအလံလွင့်ထူခဲ့မှုမှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဘာကြောင့်ဖမ်းထားတယ်ဆိုတာကိုအာဏာပိုင်တွေကအသိပေးခြင်းမရှိဘူးလို့မနေ့မတ်လ26ရက်နေ့ကမြင့်ကြံထောင်မှာမောင်ဆိုးလိုင်ကိုထောင်ဝင်စွာတွားတွေ့ခဲ့တဲ့အကူဖြစ်သူကအခုလိုဆက်ပြောပြပါတယ
်။သူ့ကိုခေါ်ထားတဲ့နောက်ပိုင်းမှာဘာမှသိပြီးတော့သိသေးတာမရှိတာတော့လည်းထူးခြားမှုတစ်ခုတွေ့ရတယ်ပေါ့ရောက်လာပြီးကြည်ရဒီတိုင်းမဲ့ထားနေတဲ့သဘောမျိုးရှိတာပေါ့ဒါပုံမှန်အတိအကျဆိုရလဲတော့ဒီခုဒီ23ရက်နေ့ယုံကြည်ထုတ်မယ်လို့တော့သူတို့ပြောထားတာတော့ရှိတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လိုအတိအကျဆိုလဲအချက်မျိုးကိုတရားဖို့ပြောလို့မရဘူးပေါ့နောက်တစ်ချက်ကသူ့ကိုလမ်းခေးစားနဲ့ဆွဲတယ်လို့ပြောမယ်ဆိုရင်လည်းကျွန်တော်တို့မှာခိုင်မာတဲ့ဒီပေါ်တော့သူဒီကြေးကြီးမှတကယ်သူကနှစ်ထုံးကြီးမှသူကလှည့်ပြန်သွားပြီဆိုတော့ဒီမြင်းညာကိုသူမရောက်နိုင်တဲ့အချက်ကသူကမရောက်ခဲ့ဘူးပေါ့မရောက်ခဲ့တာရဲ့နောက်တစ်ချက်ကသူရှိနေတဲ့ချိန်ကကြောက်ခေါ်ချိန်ထဲမှာလည်းသူကအဲ့ဒီမှာမောင်မားသူရှိနေတဲ့အတွက်ကမော်ဆိုလိုက်ရဒီစိတ်ကမှသူပါဝင်မှုမရှိဘူးဆိုတော့လည်းတွက်လို့ရတယ်အဲ့ဒီလိုတွက်လို့ရတာလည်းထားရောက်ထဲမှာသူကပါနေရလေခုကြည့်တော့သူကဒီ၄ဘုံနယ်တွေ့ဆုံမှုဆန္ဒရောက်ထဲမှာပါနေပါတဲ့ထဲမှာသူကဒီကဘဂတာထဲမှာဖြစ်နေတာဖြစ်တဲ့အတွက်ကိုကျွန်တော်တော့ထင်နေပေါ့နော်ဒါကကျွန်တော်တို့ရဲ့ခံမှန်းချက်ပေါ့ဗျာ
မောင်ဆိုလိုက်လိုပဲပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်တက်ကြွစွာပါဝင်လှုပ်ရှားသူလည်းဖြစ်ဘဂတာကျောင်းသားခေါင်းဆောင်တူဦးလည်းဖြစ်တဲ့မဟာနီဦးနဲ့တခြား၄ဦးတို့ကိုလည်းအာနာပိုင်နေကမလ12ရက်ကြာတာပရိနေညကရန်ကုန်အလုံးမြို့နယ်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးအခုသူတို့ကိုတာယာဝတီထောင်မှာထိန်းသိမ်းထားပါတယ်မဟာနီဦးကိုတာယာဝတီအကျဉ်းထောင်မှာမနေ့မလ16ရက်နေ့ကထောင်ဝင်စာတွားတွေ့ခွင့်ရခဲ့တယ်လို့ဖခင်ဖြစ်သူဦးထွန်းဦးကပြောပါတယ
်ဒီနေ့တွားတယ်တွားတော့တာယာဝတီမှာရှိတယ်လို့ပြောပါတယ်သူတို့၃ယောက်စလုံးလေကိုမိုးချက်ကြီးတော့ကိုတီဟာဝင်းတင်ရဲ့မဟာနီဦးရဲ့၃ယောက်စလုံးကအဲတာယာဝတီအကျဉ်းထောင်မှာရှိပါတယ်တဲ့
ခုမဟာနီတို့ကိစ္စကတော့သူတို့ဘာမှုနဲ့ဆွဲတယ်လဲဘယ်တော့ယုံထုတ်မလဲဆိုတာသိရလားခင်ဗျတ
ကယ်ဝင်တော့မသိရဘူးဒါပေမဲ့အဲ့ဒီမှာတော့ဟိုပြောတာဆိုတာအရာတော့ ီလက်ပန်းကလူတွေနဲ့ပဲအတူတူပဲပုံမှန်အတူတူပဲတက်တယ်လို့ဆိုပြီးကျွန်တော်တို့သိရတယ်အဲ့ဒီကိစ္စအတွက်ကိုတော့ကျွန်တော်ရဲမွေးကြီးဦးဝင်းစိန်ကိုနဲ့တွေ့တွေ့ဖို့အခြေအနေရှိပါတယ်ခင်ဗျာ
အနာပိုင်ဒီဘက်ကပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်အမှန်တကယ်လိုလားတယ်တွေ့ဆုံဆွေးနွေးတဲ့နည်းနဲ့ဒီကိစ္စကိုအပြေရှားဖို့အတွက်တကယ်လိုလားတယ်ဆိုရင်ဖန်ဆီးထားတဲ့ចောင်းသားခေါင်းဆောင်တွေကိုအရင်လွတ်ပေးဖို့လိုကြောင်းသူ့အနေနဲ့တော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုကရရှိခဲ့တဲ့သဘောတူညီချက်၁၁ချက်ကိုဆက်လက်ဆုပ်ကင်သွားမှာဖြစ်ကြောင်းမဟနီဦးကပြောပြခဲ့တယ်လို့ဦးထွန်းဦးကပြောပါတယ်အမျိုးသားလွှတ်တော်မှာပညာရေးဥပဒေပြင်ဆင်ရေးဌာနဝဲကိုဒီကနေ့မတ်လ18ရက်နေ့မှာပြုလုပ်ဖို့ရှိနေတာမှာ NNER ပညာရေးသူပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတက်ရောက်ပြီးဖန်ဆီးကံចောင်းသားတွေပြန်လွတ်ပေးရေးအတွက်ပြောဆိုမယ်လို့ NNER ကမူဝါဒရေးရာမူမတူတူမာကဗီဒီယိုကိုမတ်လ16ရက်နေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ